CNN, CCTV 9 အပါအဝင် တခြား နာမည်ကြီး အာဂါသာသုတ္တ နဲ့ ဖြိုပြေးရေး channel 22 ခုကို စက်တင်ဘာလ ပထမ ဘက်က စပြီးတော့ တိုက်ရိုက် ထုတ်လွှင့်မှု MRTV ဘုကနေ ပြင်ဆင်နေပြီလို့ ပြည်ညာရေး ဝန်ကြီးဌာန အရာရှိ တအူးက RFP ကို ပြောပြပါတယ် အဲ့ဒါလို့ CNN သတင်းတွေကို ထုတ်လွှင့်တဲ့ အခါမှာ တီးချက်ပြီးမှ ထုတ်လွှင့်တာ မျိုး မဟုတ် ဘဲနဲ့ အဲ့ဒီသတင်းဌာနက ထုတ်လွှင့်သမျှကို တိုက်ရိုက် ထုတ်လွှင့်ပေးမှ ဖြစ်တယ်လို့ လည်း အဲ့ဒီ အရာရှိက ပြောပါတယ် သတင်းတွေကို တင်းတင်းကြပ်ကြပ် စဉ်းစား တီးဖြတ်တယ်လို့ နာမည်ကြီးတဲ့ စစ်အစိုးရက နေပြီးတော့ CNN သတင်းတွေကို မတီးမဖြတ်ပဲ ထုတ်လွှင့်ပေးပါမယ်လို့ လက်ခံခဲ့တာဟာ ဘယ်လိုအခြေခံ အကြောင်းအချက်တွေ ရှိပါသလဲလို့ MRTV4 တာဝန်ခံ တအူးကို RFP က မေးခဲ့ပါတယ် ရန်ကုန် မန္တလေး နဲ့ ပဲခူးမြို့တွေမှာ ထိုင်းနိုင်ငံက ထုတ်လွှင့်တဲ့ UBC Channel က CNN BBC နဲ့ တခြားသတင်းနဲ့ ဖျော်ဖြေရေးကဏ္ဍတွေကို တဆင့်ခံပြီးတော့ Cable TV line တွေ နဲ့ မြို့နယ်လိုက် ထုတ်လွှင့်နေတာတွေ ရှိနေတယ်လို့ အဲ့ဒီ တာဝန်ခံ အရာရှိက ပြောပြပါတယ် အဲ့ဒီထုတ်လွှင့်မှုတွေဟာ တရားဝင် ထုတ်လွှင့်တာမျိုး မဟုတ် ဘဲနဲ့ ပြည်ထောင်စုကြံ့ခိုင်ရေးနဲ့ ဖွံ့ဖြိုးရေး အသင်းဝင်တွေက တာဝန်ခံပြီး ကြံ့ခိုင်ဖွံ့ဖြိုးရေး အသင်း ရန်ကုန်ဝေး ဆိုပြီး ထုတ်လွှင့်နေတာလို့ သိရပါတယ် ဒါပြင် နေမြို့တွေမှာလည်း ဂျေရုဆလမ်တွေနဲ့ ဖမ်းယူနေတာတွေ ရှိနေတဲ့ အတွက်ကြောင့်မို့ ထိန်းချုပ်ဖို့ ခက်ခဲနေတာကြောင့် တရားဝင် ထုတ်လွှင့်တာတွေ ရပ်တန့်ပြီးတော့ CNN အပါအဝင် Channel 22 ခုကို ငွေကြေးနဲ့ တိုက်ရိုက် ထုတ်လွှင့်မှု ဆုံးဖြတ်ခဲ့တာလို့ စောစောက MRTV4 တာဝန်ခံက RFP ကို ပြောပြပါတယ် ဒါကြောင့်လေဒီရပိုင်းအတွင်း cable line နဲ့တရားမဝင် ရုပ်တံ ထုတ်လွှင့်နေတာတွေကို ဖမ်းဆီးနေတာ ဖြစ်တယ်လို့ သိရပါတယ် MRTV Go ဆိုတာကတော့ မြမရုပ်မြင်သံကြားနဲ့ Forever Group ကို ပူးပေါင်းပြီးတော့ ထုတ်လွှင့်နေတဲ့ TV line တစ်လိုင်း ဖြစ်ပါတယ် အဲ့ဒီ TV line ဟာ ပညာရေး ဖျော်ဖြေရေး နဲ့ အားကစား channel 9 line ကို အချိန်ကန့်သတ်ပြီးတော့ ထုတ်လွှင့်နေတဲ့ ရုပ်မြင်သံကြား line တစ်လိုင်း ဖြစ်ပါတယ် MRTV Go line ကို DBBD လို့ ခေါ်တဲ့ မြေပြင်ကနေပြီးတော့ digital နည်းပညာ နဲ့ ရုပ်တံ ထုတ်လွှင့်တဲ့ နည်း နဲ့ ထုတ်လွှင့်နေတာ ဖြစ်တယ်လို့ သိရပါတယ် အခုဆိုရင် ရန်ကုန် မန္တလေး ပြင်မနာ နေပြည်တော် ဝင်းကျင် ပဲခူး တောင်ကြီး ပြေ မော်လမြိုင် နဲ့ ARI တိုင်းက ကျောင်းကုန်းမြို့တွေမှာ ဖမ်းယူလို့ ရနေပြီ ဖြစ်ပါတယ် အဲ့ဒီရုပ်မြင့်တန်ကြား line ကို ဖမ်းနိုင်ဖို့ အတွက် ရုပ်တံ ဖမ်းဆက် တစ်ခုကို ငွေကျပ် 3,000 ဝန်းကျင် နဲ့ ဝယ်ရပါတယ် အရင် 6 line တုန်းက ရသင်ကြီး 12,000 ပေးရပြီးတော့ အခု 22 line အတွက်ကိုတော့ ရသင်ကြီး 3,000 ဝန်းကျင် ပေးသွင်းရမှာ ဖြစ်တယ်လို့ MRTV4 အရောင်းမြင့်နေရေးဌာနစိတ်က ပြောပြပါတယ် MRTV4 ရုပ်မြင်သံကြား line ကနေ channel အစုံကိုအချိန်ကန့်သတ်မရှိ ထုတ်လွှင့်ပေးမယ်ဆိုတာဟာ ဘဟုသုတရရစရာ ဖြစ်တဲ့အတွက် ရေပုံရအဖြစ် အားရစရာ ကောင်းပါတယ်လို့ အမျိုးသားရေး ဥဝင်နိုင်က ပြောပါတယ် ဒါပေမဲ့ တလောက်ကို 3,000 ဝန်းကျင် ကုန်ကြပြီးမှ ကြီးကွင်ရမှာ ဖြစ်တဲ့အတွက် ငွေကြေးအနေနဲ့ အကန့်အသတ် ဖြစ်နေတယ်လို့ လည်း ဆိုပါတယ် ဒါကြောင့် တိုင်းပြည်လူထု အတွက် အကျိုးဖြစ်ထွန်းမဲ့ အစီအစဉ်လို့ သူ့ အနေနဲ့ မထင်တဲ့ အကြောင်းကို ဥဝင်နိုင်က အခုလို့ ဆက်လက် ပြောပါတယ်
တော်တော် အောက်ခြေလို့ သမား တယောက်ရဲ့ တလဇာ ဝင်ဝင်တဲ့ ညီညာတဲ့ လူတွေကို ဘယ်လို လုပ်ပေးနိုင်မလဲ ဥမာ အောက်တန်းဆေး တယောက်က ဘယ်လို လုပ်ပြီးတော့ ဒီမှာ သူ ကြည့်နိုင်မလဲ TV တစ်ခု သူ့မှာ ရှိသည့် တိုင်အောင်တော်မှာ ဟလာ 3,000 ဖမ်းဆက်ကို ဝယ်နိုင်သည် ထားအောင်တော့ ဒီလဇင် 3,000 ဆိုတဲ့ လဇင် ကြီးကို ပေးလိုက်ရရင် သူ့မှာ သမင်းစားစရာ တရားမှာ ကျန်တော့မှာ မဟုတ်ဘူး ခင်ဗျာ ဟလာ ဒီဟာကာ ဖြစ်ရင် ကျေပြတ်နဲ့ ပြည်သူလူထုစီကို ရောက်နိုင်တဲ့ ရုံမြင့်တန်ကြားနှဲ့တဲ့ အစီအစဉ်မျိုး မဟုတ်တဲ့ အတွက် တိုင်းပြည်ပြည်သူလူထုကတော့ သိပ်ပြီးတော့ ခံစားရလိမ့်မယ် လို့ ကျွန်တော်တော့ မထင်ပါဘူး ခင်ဗျာ
မြန်မာနိုင်ငံမှာ CNN တို့ သတင်းဌာနက သတင်းတွေကို တီးဖြတ်တာ မဟုတ်တော့ဘဲ တိုက်ရိုက် ထုတ်လွှင့်ပေးမယ် ဆိုတာနဲ့ ပတ်သက်ပြီးတော့ ပြည်တွင်း စာနယ်သတင်း သမား 2ဦးကတော့ သူ့အမြင်ကို အခုလို့ ပြောထားပါတယ်
တိုင်းပြည်သူတွေ open eye မော် ညစီပင် နားပွင့်ဖြစ်သွားအောင် အဲ့လိုမျိုးတော့ မဟုတ်ဘူး သူတို့ငွေကုန်ကြီးကြရှိလို့လဲ ဒီဟာတွေကနေ ပတ်စံ ဘယ်လောက်ရရ အကျိုးမြတ်ပဲ ဆိုပြီး အဲ့လိုသဘောလဲ ပါတယ် နောက်ပြီးတဲ့အခါကျတော့ အခုလက်ရှိ ကျွန်တော်တို့ တော်တော်များများ ကြည့်နေကြရတယ် အိမ်မှာ ဆလောင် ရန်ကုန်မြို့ထဲမှာ ဆို တိုက်ရိုက်ပေါ်မှာ ဆလောင် မရှိတဲ့ တိုက်ရိုက် တော်တော်ခက်ခဲရှာရတယ် အဲ့လိုကြည့်နေတဲ့အခါကျတော့ အဲ့ဒီလိုမျိုးခွင့်ပြုထားတာဆိုရင် ငါတို့ဘာလို့လှုပ်လိုက်ပြီးတော့ မောင်းမိုင်းစီးလိုက်ပြီးတော့ လို့ဒါပိုကောင်းမှထင်တယ်ပေါ့ အဲ့လိုသဘောမျိုးကြီးလဲပါလိမ့်မယ် ညီမတွေလည်းတော်တော်လက်မိမှန်ဗီဒီယိုချရအောင်လေဒီတော်တော်များများဒီအိမ်လေးအိမ်နောက်ဆိုဗီဒီယိုတုံးတော်ရှိတယ်သတင်းကုန်ရက်ကလည်းဒီပေါ့တိုင်းပြည်တွေမှာဘာဖြစ်လဲဆိုတော့လဲတော်တော်များများလည်းချက်ချင်းဆိုလို့သိနေကြချက်ချင်းဆိုလို့သိတဲ့အခါကျတော့လဲ
CNN လို့ရုပ်မြင်သံကြား line နဲ့ တခြားလွတ်လပ်တဲ့ ဖျော်ဖြေရေး line တွေကိုတရားဝင်ခွင့်ပြုမယ်ဆိုတာ ကောင်းတဲ့အလားအလာဖြစ်တယ်လို့ ARD သတင်း magazine editor ချုပ် ဦးအောင်စောက ပြောပါတယ် ဒါအပြင် မြန်မာသတင်းတွေကိုအများဆုံး ထုတ်လွှင့်နေပြီးတော့ လူမှုပိုပြီးယုံကြည်တဲ့ သတင်းဌာနတွေကိုခွင့်ပြုမှလားဆိုတာကိုတော့ စောင့်ကြည့်ရမှာ ဖြစ်တယ်လို့ဆိုပါတယ် CNN သတင်းဌာနဟာ မြန်မာသတင်းဖော်ပြတာနဲ့တဲ့အတွက် အဲ့ဒီသတင်းဌာနက ထုတ်လွှင့်တဲ့သတင်းတွေကို တရားဝင်ခွင့်ပြုလိုက်လို့လဲ မြန်မာစစ်အစိုးရအတွက်ထိခိုက်သွားစရာ သိပ်မရှိပါဘူးလို့ဆိုပါတယ် စက်တင်ဘာလမှာအချိန်ကန့်သတ်မရှိ ထုတ်လွှင့်မဲ့ ရုပ်တံလိုင်း အစီအစဉ်တွေကြောင့် ရုပ်မြင်သံကြားဌာနမှာစက်ပစ္စည်းတက်စင်တာတွေလုပ်နေတယ်လို့ ရုပ်မြင်သံကြားဌာနအရာရှိ တအူးက ပြောပါတယ် ဒါကြောင့်လဲ ဒီရပိုင်းအတွင်းမှာ ဒီပနိုင်ငံတွေကနေပြီးတော့ ပုံမှန်အတိုင်းဖမ်းယူကြည့်နေကြတဲ့ မြဝတီနဲ့ မြမရုပ်မြင်သံကြား line တွေကို ဖမ်းယူလို့မရတော့တာ ဖြစ်တယ်လို့ တည်ရပါတယ်ခင်ဗျာ